time မြန်မာနှစ်နိုင်ငံကုန်သွယ်ရေးအတွက်အဓိကရွယ်ပြီးဖွင့်ထားတဲ့ concrete မြပရီအရှာလန်ပြန်ဖွင့်နိုင်ရေးအတွက်စစ်ကောင်စီဘက်ကကြိုးစားနေတယ်လို့ကရင်လက်နက်ကိုင်အဖွဲ့တွေကြားမှာလဲအရှာလန်ပြန်ဖွင့်ရေးမဖွင့်ရေးကိစ္စပေါ်ကွဲလွဲမှုတွေရှိနေတယ်လို့စီးရေးသုံးသပ်သူတွေကပြောပါတယ်မတ်အေးမှသတင်းပေးပို့ထားပါတယ်ဗျာ
တိုင်းမြန်မာနှစ်နိုင်ငံကုန်သွယ်ရေးအတွက်အဓိကရည်ရွယ်ပြီးဖွင့်ထားတဲ့ concrete မြပရီအရှာလန်ဟာ2023ခုနှစ်နိုဝင်ဘာလကစပြီးအရက်သားခရီးသွားတွေကိုပါသွာလာခွင့်မပြုဘဲပိတ်ထားခဲ့တာပါစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့ဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်တိုက်ပွဲတွေပြန်ဖြစ်လာသလိုစစ်ရေးအရကောကုန်သွယ်ရေးအရပါအရေးပါတဲ့အာရှလန်ကိုလည်း KNU ဘက်ကပိတ်ပင်ထားပါတယ်အခုအခါမှာတော့ဒီအာရှလန်ပြန်ဖွင့်နိုင်ရေးအတွက်ကရင်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KNU ငြိမ်းချမ်းရေးကောင်စီ PC DKBA BGF စတဲ့အဖွဲ့တွေကြားဆွေးနွေးမှုတချို့ရှိတယ်ဆိုပြီးသတင်းထွက်ပေါ်လာပါတယ်ဒီအချိန်ဒီပေါ်မှာ KNU နဲ့အတူတိုက်ပွဲဝင်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကတော့ VOA ကိုအခုလိုပြောပြပါတယ်
။တိုင်းနယ်လက်နက်ကန်အဖွဲ့ဆွေးနွေးတာကအဲ့ဒါကတင်းရေးရဆွေးနွေးတယ်လို့ဆိုတာပဲ။နောက်ပိုင်းကျတော့ဟိုနောက်ဆုံးသတင်းရတော့သူတို့ကဒီလမ်းအဖွဲ့ကိုပဲစူးစမ်းနေကြ။လမ်းနဲ့ပတ်သက်လို့ KNU ကတော့ဟိုထုတ်ပြန်တာတော့မကြောက်။နောက်တကြားမှာကွန်ကရစ်မြောက်ရီမှာတကောင်စီရင်ကိစ္စတွေလည်းရှိတယ်၊ရွေးကောက်ပွဲကိစ္စတွေလည်းရှိတယ်၊စစ်ကောင်စီကဒီနောက်ဖွင့်လို့အသေးစားကြိုးစားနေတယ်ဆိုတော့နေသက်ထွက်ပေါက်ကဒီပေါက်ပဲကျန်တော့တယ်ဒီပြောရရင်နေသက်ကနေသက်ကိုယ်တွေရေးတယ်အကုန်လုံးပိတ်ဆို့ခံတာတော့ဒီကိစ္စကိုပြင်းငင်းငင်းရင်းနဲ့အညှိနှိုင်းပြီးတော့သူတို့ကတောင်းရဖို့ကြိုးစားနေတာဟုတ်ကဲ့အရန်ကိုထိနာတာပေါ့သူတို့ကကိုယ်တွေဆိုဝင်ငွေအများကြီးရောပေါ့ပဲအဲ့တော့ဘာမှလည်းမရှိဘူးပေါ့နော်ပြောရရင်အဲ့ဒါနောက်ဆုံးသူတို့ရဲ့ဆဲလက်နဲ့ပစ္စည်းနဲ့ဒီလောက်သာရှိသေးတယ်ဘူရောခက်ခဲနေတိုင်းဖြစ်သွားတယ်လေ
အာရှလည်းမဖွင့်ထားဘူးဆိုပေမဲ့ကရင်လက်နက်ကိုင်အဖွဲ့တွေနဲ့နှီးဆက်တဲ့ကားငယ်တချို့ကတော့ဖြတ်သွားဖြတ်လာသွားလာတာတွေလည်းရှိနေတာပါအာရှလန်ပိတ်ထားတဲ့အတွက်လမ်းဟောင်းကနေသွားလာတာတွေကုန်နေတဲယူပို့ဆောင်တာတွေကတော့ဆက်လုပ်နေတယ်ဆိုပြီးကုန်စီပို့ဆောင်ရေးကုမ္ပဏီတခုကတာဝန်ရှိသူတဦးကလည်းပြောပြပါဗျာ
ဒီကြားတော့9000လောက်တော့ရှိတယ်အလုံးစုစုပေါင်းပေါ့နော်1000အဲ့လိုမျိုးပြီးသွားတာပေါ့ဟုတ်လား9000 8000ဒီလိုတော့တော့ကားပေါ်မူတည်ပြီးတော့9000တောင်းပေါ်မှာအဲ့လိုပဲ။အော်ဆက်လက်မဖွင့်လေသူသူအရမ်းသူမေးတာပဲရှိတယ်။သွားကြတာပဲမှာသွားပြန်ဟော
။
အသွားဟောအစင်းကတော့ကြာတာပေါ့မှာ။အရှာလက်မဖွင့်တဲ့ခါကျတော့ဒီကစားကိုစင်းနေရတာကြာတာအဲ့လိုပဲ။ဟိုဒီကစားကိုစင်းနေကြတော့တော်တော်ကြာသွားတာပေါ့။ဟိုအရှာလက်မဖွင့်တဲ့ခါကျတော့
စီကောင်စီနဲ့အတူကရင်လက်နက်ကိုင်အဖွဲ့၃ဖွဲ့ကတော့အာရှလန်ဖွင့်ရေးကိုလိုလားတဲ့အခြေအနေမှာရှိနေကြောင်း KNU တပ်မဟာတွေကတော့သဘောထားကွဲလွဲမှုတွေရှိနေတယ်ဆိုပြီးနေဆက်စီရေးသတင်းရင်းမြစ်ကပြောပါတယ
်။ PT ရှိတယ် PGF ရှိတယ် KGB ရှိတယ်ဒီ၃ဖွဲ့ကတော့ဒါကဟိုသူတို့ကသဘောတူညီမှုရအောင်ရလိမ့်မယ်။ KNU ရဲ့နေသားကဟိုမျိုးမျိုးကွဲပြားနေတာဗျ။တမှုတပ်ပေါ်လေဦးတမ9ဆိုရင်တော်တော်ဖွင့်နေတယ်အတမအချောင်းကတချို့တော့ဖွင့်နေတယ်တချို့တော့မဖွင့်နေဘူး။ဟိုရဲ့တဘောသားကမဖွင့်ဘူးလို့တော့ထုတ်ပြန်တယ်။အဲစီးရင်ကနိုင်ယူဖို့မကြိုးစားဘူးဆိုရင်တော့ဒီလမ်းကဖွင့်ပြလိမ့်မယ်။ဒါကစီးရင်ကအချက်ချကြတဲ့အဓိကလမ်းလေးဖြစ်တယ်။
စစ်ကောင်စီကရင်ပြည်နယ်ဝင်ကြီးချုပ်စောမြင့်ဦးနဲ့မြန်မာနိုင်ငံဆိုင်ရာထိုင်းအသံမတ်ကြီးတို့ဟာစက်တင်ဘာလ9ရက်နေ့မှာဖမ်းစစ်ကောင်စီရုံးမှာတွေ့ဆုံခဲ့ပြီးနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပြီးကုန်သွယ်ရေးအတွက်အဓိကအရေးကြီးတဲ့အာရှလမ်းပြန်ဖွင့်ရေးကိစ္စကိုလည်းဆွေးနွေးခဲ့ကြတယ်ဆိုပြီးနယ်စပ်ကုန်သွယ်ရေးသတင်းရင်းမြစ်တွေကဆိုပါတယ်စစ်ကောင်စီဘက်ကနယ်စပ်ကိုထိန်းချုပ်နိုင်တဲ့မြောက်ရီခရိုင်တွေကစစ်ဗျူဟာတချို့လက်လွတ်ဆုံးရှုံးခဲ့ရတဲ့အတွက်လဲအာရှလန်ကိုပြန်လဲထိန်းချုပ်နိုင်ရေးအတွက်အခက်အခဲတွေဖြစ်နေစေဖြစ်ပါတယ်ရှင်